ရခိုင်ပြည်နယ်ကရိုဟင်ညာတွေအပေါ်မှာမြန်မာစစ်တပ်ရဲ့လုပ်ရက်ဟာလူမျိုးတုံးတက်ဖြတ်မှုဖြစ်တယ်လို့အမေရိကန်အစိုးရကမတ်လ22ရက်နေ့ကတရားဝင်သတ်မှတ်ကြေညာလိုက်တဲ့အပေါ်စစ်ကောင်စီကပယ်ချပါတယ်။အစိုးရအနေနဲ့ရောတက်မတော်အနေနဲ့ပါလှုပ်ဆောင်ခဲ့တာမရှိဘူးလို့စစ်ကောင်စီပြောခွင့်ရက VOA ကိုပြောပါတယ်။ဒါပေမဲ့ပြစ်မှုကျူးလွန်ခဲ့တဲ့စစ်သားတချို့တော့ရှိခဲ့တယ်လို့သူကပြောပါတယ်။ရိုဟင်ဂျာတွေကတော့အမေရိကန်အစိုးရရဲ့ကြေညာချက်ကိုကြိုဆိုပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင်။
ရခိုင်ပြည်နယ်မှာရိုဟင်ဂျာမွတ်စလင်တွေအပေါ်နှစ်ပေါင်းများစွာမြန်မာစစ်တပ်ရဲ့ကျူးလွန်မှုတွေဟာလူမျိုးရုံးတပ်ဖြတ်မှုဖြစ်တယ်လို့အမေရိကန်အစိုးရကတရားဝင်သတ်မှတ်ကြေညာခဲ့ပါတယ်။အမေရိကန်အစိုးရမှတ်တမ်းတင်ထားတဲ့အထောက်အထားတွေအရမြန်မာစစ်တပ်ကလူမျိုးရုံးတပ်ဖြတ်မှုကျူးလွန်ခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကတနင်္လာနေ့ကကြေညာခဲ့တာဖြစ်ပါတယ်။ရိုဟင်ဂျာတွေကိုရှင်းလင်းတပ်ဖြတ်တဲ့လုပ်ရက်တွေကိုစစ်တပ်ကရည်ရွယ်ချက်ရှိရှိစနစ်တကျဆောင်ရွက်ခဲ့တယ်လို့သူကဥပမာတချို့ပေးပြီးပြောကြားခဲ့ပါတယ
် Intent is evident in public comments by Min Aung Hlaing, the commander in chief of the Burmese military who was overseeing the operation.
စစ်စင်ရီကိုကုတ်ကဲခဲ့တဲ့တမရကဝေးဦးစီးချုပ်ဗိုလ်ချုပ်ကြီးမင်းအွန်လိုင်းဂရန်ဒုတိရှင်ကြားပြောကြားချက်အရရွေချက်ရှိရှိနဲ့ဆောင်ရွက်ခဲ့တဲ့ဆိုတဲ့သက်သေပြနေပါတယ်2019ခုနှစ်စက်တင်ဘာလ1ရက်နေ့မှာမြန်မာစစ်တပ်ကရွာတွေကိုဝင်ရောက်တိုက်ခိုက်ပြီးတော့အမျိုးသားအမျိုးသမီးကလေးငယ်တွေကိုတပ်ဖြတ်နှိပ်စက်မရင်းကျင်နေခြင်းမှာသူကဘင်္ဂါလီပြဿနာဟာရေရှည်ပြဿနာဖြစ်တယ်မပီးစီးနိုင်တဲ့ပြဿနာဖြစ်လာတယ်ဒီပြဿနာကိုအစိုးရနဲ့တပ်မတော်ကအသေးချာကင်တွေဖြေရှင်းနေရတယ်လို့ပြောခဲ့ပါတယ်ဒီမိုကရေစီနိလန့်ကျရွေးကောက်ထားတဲ့အစိုးရကို2021ခုနှစ်မှာဖယ်ရှားတဲ့ဆရာနာသိမ်းမှုကိုသူပဲဦးဆောင်ခဲ့တာဖြစ်ပြီးတော့လက်ရှိမှာလည်းဖိနိတဲ့စစ်အစိုးရရဲ့အကြီးအကဲဖြစ်နေပါတယ
်အခုလိုအမေရိကန်အစိုးရကသတ်မှတ်ကြေညာတဲ့အပေါ်စစ်ကောင်စီကပယ်ချလိုက်ပါတယ်စစ်သားတချို့ပြစ်မှုတွေကျူးလွန်ခဲ့ပေမဲ့စစ်တပ်တစ်ခုလုံးအနေနဲ့အခုလိုပြစ်မှုတွေကျူးလွန်ခဲ့တာမရှိဘူးလို့အခုလိုတုံ့ပြန်ပါတယ
်။ကျွန်တော်တို့ဒီကိစ္စနဲ့ပတ်သက်ပြီးတော့ရခိုင်ပေါ့နော်။ဒီသိသိဆိုရလက်ခံဆိုရဆက်ဆက်လက်ရှင်းလင်းပြီးဖြစ်ပါတယ်။အဒီစုံစမ်းစစ်ဆေးကော်မရှင်တွေဖွဲ့ပြီးလည်းလှုပ်ဆောင်နေတယ်လို့ရှိတယ်။ဒါနဲ့ပတ်သက်လို့ဆိုပြီးကြတော့ပြောပြမှဖြစ်ပါဦး။ဒါတော့တို့ဆွဆွဲနေကြဖြစ်တဲ့အတိုင်းတို့ရဲ့အာဂျန်အားတိုင်းဆွဆွဲနေရမှဖြစ်တယ်။ကျွန်တော်တို့အနေနဲ့ကဒီမှာလည်းဒါသက်သေပြကြပြီးဖြစ်တယ်။ကျွန်တော်တို့အနေနဲ့ဒါပြစ်မှုကျူးလွန်ခဲ့တဲ့ပေါ့နော်ပြစ်မှုကျူးလွန်ခဲ့တဲ့စစ်တီတွေရှိတယ်ပြည်သူ့ကျူးလွန်ကြတဲ့ဖြစ်တည်လေးဆိုတာအများစုပါပဲတမတော်တရားလုံးအနေနဲ့ရောအစိုးရအနေနဲ့ရောလောက်ဆောင်ကြတာတော့မရှိအဲ့ဒါနဲ့တကယ်ပြီးကျွန်တော်တို့ထိုက်တဲ့အရေးကြီးမှုတွေဒါပြည်မှုနဲ့ဆိုင်တဲ့ဒါပြည်ပြန်တဲ့ဆိုင်တဲ့ဘောနော်အရေးကြီးမှုတွေလည်းဒါဆောင်ရွက်ခဲ့ပြီးဖြစ်ပါတယ
်မြန်မာစစ်တပ်ကရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံပါဘူး2019ခုနှစ်စက်တင်ဘာလတုန်းကရခိုင်ပြည်နယ်မြောက်ပိုင်းအင်းနင်ကျေးရွာမှာမွတ်စလင်၁၀ဦးကိုတပ်ဖြတ်ခဲ့မှုနဲ့ပတ်သက်ပြီးစစ်သား9ဦးကိုတပ်မတော်ကအလုကျန်းနဲ့ထောင်ဒဏ်10နှစ်စီချမှတ်ခဲ့တယ်လို့2018ခုနှစ်ဧပြီလမှာစစ်တပ်ကထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့လည်းထောင်ဒဏ်တွေကိုတစ်နှစ်အထိရှော့ချပေးခဲ့ပြီးတဲ့နောက်2018နိုဝင်ဘာလမှာပဲကာကွယ်ရေးဦးစီးချုပ်အမိန့်နဲ့လူငယ်ချမ်းသာခွင့်ပေးခဲ့ပါတယ်။ရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်တွေအပေါ်စစ်တပ်ကလူမျိုးရုံးတပ်ဖြတ်မှုကျူးလွန်ခဲ့တယ်လို့အမေရိကန်အစိုးရကသတ်မှတ်လိုက်တာကိုရခိုင်ပြည်နယ်ကရိုဟင်ဂျာတွေကတော့ချိုးဆိုလိုက်ပါတယ်။တရားမျှတမှုရတဲ့အထိဆောင်ရွက်ပေးစေခြင်းတယ်လို့လည်းရိုဟင်ဂျာလွတ်မြောက်ရေးညွန်ပေါင်းအဖွဲ့ပူးတွဲတည်ထောင်သူတဦးဖြစ်တဲ့ဦးနေဆန်းလွင်ကပြောပါတယ်
။ဒီလိုရာသွေးမှုတွေကနိုင်ငံတကာသိလာခဲ့တာ2016 2019ဆိုပြီးပဲတကယ်တမ်းကျွန်တော်တို့ကခန်းစားနေရတာ1988ကတည်းကဒါတစ်ပေါင်း40ကျော်ပေါ့နော်။အခုလို့အမေရိကန်အစိုးရကနေပြီးတော့သတ်မှတ်ကြေညာလိုက်တာကဒါကျွန်တော်တို့အားလုံးကြိုဆိုတယ်။ဒါနဲ့ပတ်သက်ပြီးတော့ကြေညာတယ်လို့ကြေညာရုံလေးမဟုတ်ဘူး။နောက်ပိုင်းမှာတရားမျှတမှုရရှိလာရေးအတွက်ဒီအမေရိကန်အစိုးရကနေပြီးတော့ဒီတံဘာတွေလုတ်ပေးမလဲဒါတွေကိုလည်းကျွန်တော်တို့ဆက်လက်တောင်းဆိုပါမယ်ဆက်လက်ပြီးတော့ဒီအမေရိကန်အစိုးရကိုတိုက်တွန်းပါမယ
်ဒီလိုသတ်မှတ်ကြေညာတာကိုဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကလည်းထောက်ခံကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်ရခိုင်ပြည်နယ်မှာ2019ခုနှစ်အတွင်းကလူမျိုးရေးဘာသာရေးအခြေခံတဲ့ပြည်ပခန့်တွေဖြစ်ခဲ့ပြီးတဲ့နောက်စစ်တပ်ကနယ်မြေရှင်းလင်းမှုတွေအတွင်းစိုးရွားတဲ့လူအခွင့်အရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်လို့ကုလသမဂ္ဂနဲ့လူအခွင့်အရေးအဖွဲ့တွေကမှတ်တမ်းပြုစုအစီရင်ခံစာတွေထုတ်ပြန်ထားပါတယ်အဲ့ဒီနယ်မြေရှင်းလင်းမှုတွေအတွင်းရိုဟင်ဂျာ9000ထက်မနည်းအိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရပါတယ်ခင်ဗျာ